မြောက်ကိုရီးယားပေါ်နောက်ထပ်ဒဏ်ခတ်ပိတ်ဆို့ရည်ယူမှုအသစ်တွေချမှတ်မဲ့ဆုံးဖြတ်ချက်တစ်ချက်ကိုကုလသမဂ္ဂလူမျိုးရေးကောင်စီမှစနေနေ့ကတင်ညွတ်ညွတ်ထဲမဲပေးအတည်ပြုလိုက်ကြပါတယ်။အမေရိကန်ကကမကထပြုတင်သွင်းတဲ့ဒီရည်ယူမှုကြောင့်မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးကြီးအစီအစဉ်တွေအတွက်လိုအပ်တဲ့ဝင်ငွေတစ်နှစ်ကိုဒေါ်လာတန်း1000လောက်ထိခိုက်သွားဖို့ရှိပါတယ်။ဇူလိုင်လ3ရက်နေ့နဲ့28ရက်နေ့တွေကတိုက်ချင်းပြည်ပယ်ထိန်တုံးကြီးတွေကိုမြောက်ကိုရီးယားကစမ်းသပ်ပစ်လွတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုနောက်ထပ်ရည်ယူမှုချမှတ်တာပါ။အဲ့ဒီဒုံးကြီးစမ်းသပ်မှုတွေအရမြောက်ကိုရီးယားရဲ့ဒုံးကြီးတွေဟာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ဒေသအများအပြားအထိရောက်နိုင်ခြင်းအလားအလာရှိနေတာကိုပြနေပါတယ်။အခုဆုံးဖြတ်ချက်ကြောင့်မြောက်ကိုရီးယားရဲ့ပြည်ပပို့ကုန်ဝင်ငွေတစ်နှစ်ဒေါ်လာတန်း3000လောက်ထက်ကသုံးပုံတစ်ပုံလျှော့သွားမှာပါ။တင်ပို့ကုန်၄မျိုးဖြစ်တဲ့ကြောင်မီသွေး၊တန်ရိုင်း၊ခဲနဲ့ခဲရိုင်းသတ္ထုတွေနဲ့ပင်လယ်ဇာထွက်ကုန်တွေကိုပြစ်မှတ်ထားရေးယူတာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်မတ်လနဲ့နိုဝင်ဘာလကချမှတ်ခဲ့တဲ့လူမျိုးကောင်စီဆုံးဖြတ်ချက်နှစ်ခုမှာတော့ပြည်ပတင်ပို့တဲ့ကြောင်မီသွေးပမာဏကိုကန့်သတ်ခဲ့တာဖြစ်ပြီးအခုတော့လုံးဝပိတ်လိုက်တာပါ။ကြောင်မီတွေဟာမြောက်ကိုရီးယားရဲ့အကြီးမားဆုံးပြည်ပတင်ပို့ကုန်ဖြစ်ပါတယ်။ဒီတက္ကပိစုမှုတွေအပြင်မြောက်ကိုရီးယားတတိပုဂ္ဂလလူပုဂ္ဂိုလ်9ဦးနဲ့အဖွဲ့အစည်း၄ဘွဲ့တို့ရဲ့ပိုင်ဆိုင်ပစ္စည်းတွေကိုထိန်းချုပ်ဖို့နဲ့ခရီးသွားလာခွင့်ပိတ်ပင်ကန့်သတ်ဖို့ဒီဆုံးဖြတ်ချက်ထဲမှာပါရှိပါတယ်။